တရင်ပြည်နယ်မြောက်ရီမြို့အတွင်းစစ်ကောင်စီဘက်ကလက်လွတ်ခဲ့ရတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရောက်ယူဖို့ကြိုးစားနေတာမှာစစ်ကောင်စီတပ်တွေနဲ့ BGF နေကြာဆောင်တပ်တွေကတစ်ဖက်တရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒီစခန်းကိုရရှိဖို့အတွက်မြဝတီနဲ့မဲထော်တလေးရွာကြားကလမ်းပိုင်းတစ်ခုကိုစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကဒီကနေ့မနက်မှာပိတ်ထားလိုက်တယ်ဆိုပြီးဒေသခံတွေကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
။နှစ်ဖက်တောင်တိုက်ပွဲပေါ့နော်။စခန်းကုန်းပေါ့ကျွန်တော်လွန်ခဲ့တဲ့ဇူလိုင်လနောက်ဆုံးတော့ကနေတိန်းလာတာကိုစစ်ကောင်စီတပ်ကနေပြီးတော့အင်အားသုံးပြီးတော့သူတို့ကဒီတောင်ကုန်းကိုပြန်ယူဖို့အတွက်တိုက်ပွဲတွေဆက်လိုက်ဖြစ်လာတယ်ဒီနေ့ဒီမရှင်ရဲ့ကျွန်တော်တို့တိုက်ပွဲထိတွေ့တိုက်ပွဲဆင်ရင်ကမြင်နေဖြစ်လာအဲ့တော့ဒီနေ့မနက်မှာဆိုလို့ရှိရင်လည်းလက်နက်ကြီးပစ်ခုတွေနဲ့သူတို့ကဆိုးဆစ်တင်လာတာပေါ့နော်အဲ့ဒီမှာပူပေါင်းတာသူတို့ဘက်ကဆက်ကားစားမဲ့ PGF ကပူပေါင်းတာပေါ့နော် PGF ပူပေါင်းပြီးတော့ဆိုးဆစ်တင်လာတယ်ဒီတမလေးလေးတမမူကိုယ်တိုင်ကုတ်ပဲပြီးတော့ဒီသူတွေကိုဆောင်ရွက်နေတာ CNU CNL လေးပူပေါင်းတပ်ဖွဲ့နဲ့ကျွန်တော်တို့ PGF တပ်ဖွဲ့ကိုပူပေါင်းပြီးတော့ပြန်လည်ခုခံနေတာသူတို့ဒီအခုချိန်ဒီတော့တောင်ကြီးများတော့မကတ်လာနိုင်သေးဘူးဒီပြန်မမဆက်မော်ဒါရီနဲ့ပေါ့နော်တောက်လျှောက်ပြစ်ခုပြီးနေတိုက်ပွဲဆက်ဆော့ပြင်းထန်တယ်ဒါပေမဲ့ထူးခြားတာကသူတို့လေရင်ပြစ်ခုမပြူသေးတာတော့အခုချိန်ဒီတော့မကြားရဘူးပေါ့နော
်လက်ခတ်တောင်စခန်းကုန်းကို9ရက်အတွင်းပြန်လည်သိမ်းယူဖို့စစ်ကောင်စီကနေကြားဆောင်တပ်တွေနဲ့ပြင်ဆင်နေတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းရင်းမြစ်ကပြောပါရယ်ဒီအတွက်လက်နက်ကြီးပြစ်ခတ်တာတွေကပြင်းထန်နေပြီးတိုက်ပွဲအနီးအနားကဘာသာရေးအဆောက်အဦတွေပျက်စီးတာတွေရှိနေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်ကပြောပါရယ
်ဒီကျွန်တော်မိသားစုများနဲ့လက်ခတ်တောင်ကြားကစခန်းကုန်းကိုတိမ်းရဆိုတော့အဲ့နာကသွားလာရတော့အဲ့နာမှာဘုံကျောင်းလည်းရှိတယ်ချက်ကျောင်းလည်းရှိတယ်လေကျွန်တော်စီးရင်ရတော့ငါးခုပြစ်ပြီးတယ်လို့သိရ
ထိခိုက်ကြဆုံးစီးရင်နဲ့ပတ်သက်လို့လည်းပူပေါင်းတက်ဖွဲ့တွေဘက်ကအခုလိုပြောပါတယ
်အကြဆုံးကတော့ညကျွန်တော်စီးရင်ရဆိုလို့ရှိရင်သူတို့ကဗိုလ်ကြီးနှုတ်ဦးပါဝင်ရဲဘော်18ဦးကြာဆုံးတယ်ထိခိုက်ကြရက34ယောက်လို့တော့ကျွန်တော်သတင်းရတာကျွန်တော်ဘက်ကလည်းဒီကောင်တူချဆုံးတယ်ဖြစ်ဦးတန်ရရတာပေါ့နော
်နှစ်ဖက်ထိခိုက်ဒေဆုံးစီးရင်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိသေးပါဘူးဖုန်းနဲ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးဒီအတော်တွင်လက်ခတ်တောင်တိုက်ပွဲမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့လက်နက်ကြီးလက်နက်ငယ်တွေယူဆောင်လာပြီးလက်နက်ချကြောင်းကော်ပိုရာစစ်ကြောင်းဘက်ကလည်းပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ်လက်ခတ်တောင်ဒေသမှာကရင်မျိုးသားအစည်းအရုံး KNU KNL တပ်မ6ကတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေပါဝင်တဲ့ကော်ပိုရာစစ်ကြောင်းကျစ်တင်နဲ့စစ်ကြောင်းဖက်ဒရယ်ဝင်းရောင်ဒီတပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်လက်ခတ်တောင်စခန်းကုန်းကိုတော့ပူးပေါင်းတပ်ဖွဲ့တွေဘက်ကဇူလိုင်လ21ရက်နေ့ကသိမ်းယူထားခဲ့တာဖြစ်ပါတယ်ရှင်